မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျမကဇူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးတင်ပြချင်တာကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်ကအမည်မဖော်လိုတဲ့ RFA ပြည်သက်တူပြောပြရင်ဖွင့်လာတဲ့အကြောင်းပါဖားကန့်မှာစစ်ကောင်စီကဖုန်းအင်တာနက်လိုင်းတွေဖျက်ထားတာတစ်နှစ်ကျော်ဝန်းကျင်ရှိနေပါပြီအခုစပေးပို့လာတဲ့ဖားကန့်ဒေသခံကတော့တနအီကို4000ပေးပြီးတော့ Wi-Fi နဲ့အင်တာနက်သုံးနေရတဲ့သူဖြစ်ပြီးသူကြုံရတဲ့အခက်အခဲတွေအကြောင်း RFA ကိုယင်ဖွင့်လာတာပါ line သုံးတဲ့အခါမှာအိမ်မှာသုံးရတယ်လို့မဟုတ်ဘဲနဲ့ဒီ wifi ရတဲ့နေရာမှာလူတွေစုပြီးအင်တာနက်သုံးရတာကြောင့်ဘေးမှာအတူတူသုံးနေတဲ့သူကဘယ်သူပဲဝါမှန်းမသိလို့ကိုကြည့်ချင်တာကိုဆိုရင်လဲလွတ်လွတ်လပ်လပ်မကြည့်ရဒီသတင်းတွေကိုကြည့်ရင်လဲစိတ်ထဲမှာရှိတဲ့အတိုင်းလွတ်လွတ်လပ်လပ်ပြောလို့မရမပြောလဲမပြောရဲပဲဖြစ်နေရပါတယ်တဲ့တခါတလေသတင်းကြည့်ရင်စိတ်တုံမိလို့အတန်ထွက်ပြီးပြောလိုက်မိတဲ့အခါမျိုးဆိုရင်ငါဘာများဖြစ်မလဲဆိုတဲ့စိတ်နဲ့စိုးရိမ်ရပြန်ပါတယ်တဲ့။နောက်ပြီးတော့သူကိုယ်တိုင်ကလည်းချမ်းချမ်းသာသာတည်းကမဟုတ်ပဲဈေးရောက်တဲ့သူဖြစ်တာကြောင့်အခုလိုကုန်စည်နှုန်းတွေတက်နေတဲ့အချိန်မှာတနအီကို4000ပေးပြီးအင်တာနက်လိုင်းသုံးရတယ်ဆိုတာကတော်တော်ကိုမလွယ်ကူပါဘူးတဲ့။ဒါကြောင့်နေ့တိုင်းမသုံးနိုင်ပဲရက်ချပဲသုံးနေရတာပါ။ဒီအရန်တိကျင်တဲ့သတင်းကြောင့်မှပဲမဖြစ်ဖြစ်အောင်လိုင်းသုံးပြီးတော့ကြည့်ရဖက်ရတာပါတဲ့။စစ်ကောင်စီကအခုလိုလူအခွင့်အရေးကိုထိန်းချုပ်လိုက်တာကိုလည်းမကျေနပ်ဘူးပြီးတော့လွတ်လွတ်လပ်လပ်ပြောခွင့်မရှိတာကိုလည်းမကျေနပ်ပါဘူးဆိုပြီးတော့ RFA ကိုပြောပြရင်ဖွင့်လာတာပါရှင်အခုဆက်ပြီးတင်ပြချင်တာကတော့ RFA ကိုအီးမေးလ်ကနေတဆင့်ပေးပို့လာတဲ့စာပါရန်ကုန်တိုင်းတောင်မွေမြို့နယ်ကြောင်မြောင်းကြီးရက်ကွက်ကရက်ကွက်အုပ်ချုပ်ရေးမှူးရုံးမှာအစည်းအဝေးတိုင်းရင်အရှင်တပေါင်းအင်္ဂါတပေါင်းဆိုပြီးတော့စုစုပေါင်းငွေကျပ်2000တောင်းခံနေလို့ပါဆိုပြီးတော့ပြောပြလာတာပါအေဇင်းတိုင်ပြီးရင်လဲအေဇင်းစာရွက်ခါဆိုပြီးတော့နောက်ထပ်2000ထပ်ပေးရပါသေးတယ်တဲ့အခုလိုကြက်တဲနေတဲ့ကာလမှာအေဇင်းတစ်ခါတိုင်ရင်2000ကျပ်တောင်းပြီးတော့ငွေညစ်နေတဲ့ရက်ကွက်အုပ်ချုပ်ရေးမှူးရုံးအကြောင်းကိုအများသိစေဖို့ပေးပို့တင်ပြအပ်ပါတယ်ပေးပို့သူနာမည်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ပြောပြလာတာပါရှင်
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပို့လို့ရပါမယ်ခင်ဗျာ
အခုတစ်ခါတော့ဒလမြို့နယ်ကပို့လာတဲ့စာကိုတင်ပြချင်ပါတယ်မင်္ဂလာပါ RFA ဝိုင်းတော်သားများရန်ကုန်တဖက်ကန်ဒလမြို့နယ်မှာဆိုင်ကယ်စီးကွင်ကိုမေလ26ရက်နေ့ကတည်းကပိတ်ထားတာအခုထိတိုင်စီးနှင်းခွင့်မရသေးတာကြောင့်အခက်တွေ့နေကြရပါတယ်။ဒလမြို့နယ်မှာနေထိုင်သူအများစုကဆိုင်ကယ်ကိုအားထားပြီးသွားလာနေကြရတာပါ။နောက်ပြီးတော့အတော်များများကဆိုင်ကယ်ကယ်ရီဆွဲတဲ့အလုပ်နဲ့ပဲလောက်ကင်စားတော့အသက်မွေးကြတာမို့အခုလိုပိတ်ထားတဲ့အတွက်အခက်အခဲတွေအများကြီးကြုံနေကြရပါတယ်။ဒါကြောင့်ဒလမြို့နယ်မှာဆိုင်ကယ်ပြန်လည်စီးနှင်းခွင့်အမြန်ဆုံးပေးစီလိုကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကို RFA ကတဆင့်တင်ပြလိုက်ရပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုတစ်ခါတော့ထောင်ကျနေတဲ့ကြေးရွာလေးအကြောင်းတင်ပြစီခြင်းပါတယ်ဆိုပြီး RFA ပေးစာပြန်စာအစီအစဉ်ကိုပေးပို့ရင်ဖွင့်လာတဲ့စာရစောင်ကိုတင်ပြခြင်းပါတယ်မင်္ဂလာပါ RFA မြန်မာခင်ဗျာရေဦးမြို့နယ်ကပြူစောထီးကြေးရွာတရွာအကြောင်းကိုတင်ပြပေးစီလိုပါတယ်ရေဦးမြို့နယ်အောင်သာယာရွာမှာပြူစောထီးအဖွဲ့ဝင်50နီးပါးရှိပါတယ်အခုဆိုရွာတွေကစစ်တပ်ဆန့်ကျင်သူတွေကစစ်တပ်ကိုနေတိုင်းညတိုင်းညကင်းဆောင်ပေးနေရတာတစ်နှစ်နီးပါးရှိပါတော့မယ်စစ်တပ်ဆန့်ကျင်သူတွေဆိုတာပြူစောထီးနဲ့စစ်တပ်ရဲ့လက်ခုပ်ထဲကရေးပါပဲသူတို့ခင်ဗျာကြေးရွာအကျဉ်းတောင်ထဲမှာနေနေရတယ်လို့ပါပဲတဲ့ဘာလို့လို့ပြူစောထီးတွေရဲ့ထောက်ခံချက်နဲ့မှအပြင်ထွက်လို့ရပါတယ်ရွက်ဝေးနေဝေးသွားမယ်ဆိုရင်လည်းပြူစောထီးတွေကိုခွင့်တောင်းရပါတယ်သွားခွင့်လည်းမပေးပါဘူးအခုဆိုရင်ပြူစောထီးတွေကရွာသားတွေကိုတောင်သူလုပ်ငန်းလဲလုပ်ကင်ခွင့်မပေးပါဘူး။မိုးရသည်သီးနှံဖြစ်တဲ့ပြောင်းသီးနှံကိုလည်းစိုက်ခွင့်မပေးပါဘူး။ဒီတရွာလုံးကပြူစောထီးအဖွဲ့ဝင်တွေမဟုတ်ပါဘူး။တစ်ချိန်ကအနီအစိမ့်အယူအဆအပြင်းထန်ရှိခဲ့တဲ့ရွာပါ။အနီအနာရပြီးအခုလိုအာဏာသိမ်းတာကိုသူတို့ကအခွင့်ကောင်းယူပြီးတော့တရွာသားချင်းညှဉ်းပန်းနှိပ်စက်နေတာပါတဲ့။ဒီအကြောင်းပြည်သူအများသိအောင်တင်ပေးစီလိုပါတယ်။လုံးချုပ်ရေးကြောင့်အကောင့်နံပါတ်မဖော်ဘဲတင်ပြပေးစီလိုပါတယ်ဆိုပြီးတော့ပြောပြရင်ဖွင့်လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်လာပါရစေအနေနဲ့ရရက်က RFA ပြည်သက်တွေအနေနဲ့ပြောပြရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင် ပေးစာပြန်စာခံထားကိုလိမ့်မှုပြီးတော့ RFA Burmese ရဲ့ Facebook Messenger ကနေပြီးတော့ပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392-235-4218 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်